အာရဖီကိုနားတော်တာဆင်းနေတဲ့တော်တာရှင်များမင်္ဂလာပါရှင်။ကျမတို့မြန်မာနိုင်ငံမှာအရှားပါဆုံးအရာကပြည်တွင်းငြိမ်းချမ်းရေးပဲဖြစ်ပါတယ်။ယနေ့အချိန်ထိစစ်ဘေးရှောင်စခန်းကဒုက္ခသည်တွေနေရမပြတ်နိုင်သေးပါဘူး။ပြည်တွင်းငြိမ်းချမ်းရေးကိုဖော်ဆောင်ခဲ့တဲ့ဆရာကြီးတခင်ကိုတော်မိုင်းကဆရာမသေးခင်ပြည်တွင်းငြိမ်းချမ်းရေးကိုမြင်ကျင်တယ်လို့အမှားစကားဆိုခဲ့ပါတယ်။ယနေ့ဇူလိုင်23ရက်နေ့မှာဆရာကြီးတခင်ကိုတော်မိုင်းကွယ်လွန်တာ52နှစ်ပြည့်သွားပြီမေဆရာကြီးဆန္ဒမပြေဝသေးပါဘူးဆရာကြီးဆန္ဒနဲ့အလန်းဝေးနေစေဖြစ်ပါတယ်ပြည်တွင်းစစ်မီးရဲ့ပြင်းထန်တဲ့အတိဒုက္ခတွေကြားမှာလင်းသေးသားဆုံးမုတ်ဆိုးမာတွေတားပြောင်မိခင်တွေမိဘမဲ့ကလေးငယ်တွေရဲ့ကြေကွဲစရာအဖြစ်တွေကျမတို့မြေပေါ်မှာဖြစ်ခဲ့သလိုဖြစ်ပေါ်နေစေလဲဖြစ်ပါတယ်ပြည်တွင်းစစ်မီးကြောင့်အိုးအိမ်တွေပြည့်ဘဝတွေပြည့်ရတဲ့အထဲမှာကလေးငယ်တို့ရဲ့နုနယ်တဲ့နှလုံးသားကိုမတန်တဆထိုးနှံလိုက်တာကတော့မိတကွဲဖတကွဲဖြစ်စဉ်တွေပါပဲပြည်တွင်းစစ်မီးကြောင့်ဖခင်ကိုဆုံးရှုံးမိခင်နဲ့ထပ်မံခွဲခွာရပြီးနှလုံးအိမ်မှာဝင်နဲ့မမျှတဲ့အလေးအပင်ကြီးနဲ့လူလားမြောက်ရှင်တန်ကြီးပြင်းခဲ့ရသူနိုင်ငံရေးအချင်းသူဟောင်းလဲဖြစ်ဆရာကြီးတခင်ကိုတော်မိုင်းဂူပိမှန်ထိမ့်သိမ်းဆောင်ရှောက်ရေးအဖွဲ့မှာဦးဆောင်ပါဝင်လှုပ်ရှားနေတဲ့ဒေါခင်ညိုလွင်နဲ့ကျမဆွေးနွေးထားတာတွေကိုဒီတစ်ပတ်တင်ပြပါရစီရှင်ဒေါခင်ညိုလွင်ကငယ်စဉ်မှာသူများကလေးငယ်တွေလိုလွတ်လပ်စွာကစားခုံစားလိုပျော်ပျော်ရွှင်ရွှင်မနေခဲ့ရပါဘူးကြေကွဲစရာတွေဝမ်းနည်းစရာတွေမခံမရနိုင်ဖြစ်မှုတွေဖခင်နဲ့မိခင်ကိုတလှည့်စီလွမ်းရတဲ့အလွမ်းတွေကဒေါခင်ညိုလွင်ရဲ့ဘဝအပေါ်မှာအရေးမိုးထားပါတယ်အာရမမလွှမ်းမိုးနိုင်အောင်ကျိုးပန်းခဲ့တဲ့ဖခင်နဲ့မိခင်တို့စိတ်တက်ကိုအမွေအဖြစ်လက်ဆင့်ကမ်းတည်ဆောင်ရင်းခစ်ဝင်ကိုရွက်ပိုးခဲ့သူဒေါခင်ညိုလွင်ဖြစ်ပါတယ်။ပြည်တွင်းစစ်မီးကြောင့်တမီးဘဝမှာရောမိခင်ဘဝမှာပါမိသားစုခွဲခွာခြင်းကိုရင်ထဲထိခိုက်အောင်ခံစားခဲ့ရတဲ့ဒေါခင်ညိုလွင်ကစစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးကိုအမြန်ဆုံးလှုပ်ဆောင်ရမှာတစ်ဖက်နဲ့တစ်ဖက်မျှမျှတတာဖြစ်ဖို့လိုတယ်လို့ပြောစုဆွေးနွေးသွားခဲ့ပါတယ်
။မလက်နေချတဲ့နီးနဲ့လောက်ခိုင်းနဲ့ငင်းငင်းရတော့မဖြစ်နိုင်ဘူးလေ။တယောက်နဲ့တယောက်ငင်းငင်းချမ်းချမ်းနဲ့အပေးယူမြမြနဲ့လုပ်တဲ့ငင်းချမ်းရေးပေါ့။ तू ကလက်နေချမှ तू ကလက်နေအံ့မှ तू ကလက်အထက်စီးနေရမှမဟုတ်ဘူး။အခုလက်ရှိကာလတောင်မှငင်းငင်းရေးမရသေးဘူးလေ။နှစ်ပေါင်းဘလောက်ကြာနေပြီလဲပြည်တွင်းစစ်ဖြစ်လာနေဆိုပြည်တွင်းငင်းငင်းရေးမရသေးဘူ
း။စစ်ဖြစ်တယ်ဆိုတာပန်းနဲ့ပေါက်တာမဟုတ်ပါဘူး။တနတ်တန်တွေဘုံတန်တွေရန်ငွေတွေဝေနေတဲ့နေရာမှာသွေးပင်လည်းဝေကြရတာပါ။တိုင်းရင်းသားဒေသတွေမှာတနတ်တန်တွေကြားနေရတုံးပါပဲ။ကလေးတွေမိပါမဲ့တယ်။ကလေးတွေမှာပညာသင်ကြားဖို့ဘဝရက်တည်ဖို့မပြည့်စုံကြပါဘူး။ဒီကလေးတွေကစိတ်ဒဏ်ရာနဲ့ကြီးပြင်းလာရတာပါ။ကိုကိုကိုယုံကြည်မှုတွေပျောက်ဆုံးကုန်ကြပါတယ်။လူတော်မတိုးရဲကြပါဘူး။အငုံစိတ်နဲ့ကြီးပြင်းရတဲ့ကလေးတွေရဲ့အနာဂတ်ဘလို့မှမလှပနိုင်ပါဘူး။တိုင်းပြည်အင်မတန်မှနေနာပါလေဒါကြောင့်စစ်မှန်တဲ့ငြိမ်းချမ်းရေးရဖို့ဆိုရင်ပြည်တွင်းစစ်ရက်စဲဖို့လိုပါတယ်ဒေါခင်ညိုလွင်ရဲ့အသက်ရှင်တန်ကြိုးပမ်းမှုဟာပြည်တွင်းငြိမ်းချမ်းရေးနဲ့လုံးဝပတ်သက်ဆက်ဆက်ခဲ့ပါတယ်မြစ်တာတရားနဲ့နေထိုင်တတ်ပြီးလူကျင်ဝတ်ကိုလိုက်နာဆောင်ထင်းသူကလေးတွေရဲ့မျက်ရည်ကိုတုတ်ပေးခြင်းသူတုတ်ပေးနေတဲ့သူဖြစ်ပါတယ်တိုင်းရင်သားကလေးငယ်တွေကိုစောင့်ရှောက်ပေးကြောင်းထားပေးနေသူလည်းဖြစ်ပါတယ်ဆရာကြီးတခင်ကိုတော်မိုင်းဂူပိမှန်ထိမ့်သိမ်းဆောင်ရှောက်ရေးအဖွဲ့ရဲ့ရည်ရွယ်ချက်ကိုလေဒေါခင်ညိုလွင်ကထပ်မံပြောစုဆွေးနွေးသွားခဲ့ပါတယ်
။ဆရာကြီးဂူပိမှန်တိဆောက်ပြီးလို့ရှင်ထိမ့်သိမ်းမယ်ပြီးရင်ဆရာကြီးရဲ့စာပေရှင်ကျေးမှုအဖက်ဘက်ကနေပြီးတော့ထုံးပေါက်တဲ့ပုဂ္ဂိုလ်တရ63ခုနှစ်ငြိမ်းချမ်းရေးဆွေးနွေးပွဲကာလမှာတတိုင်းတပြည်လုံးကိုလှည့်လည်ပြီးတော့ပြည်တွင်းငြိမ်းချမ်းရေးကိုပြည်သူအလုံးပါဝင်လာအောင်လို့စီရင်လုပ်ဆောင်နိုင်တယ်အဲ့ဒီအချိန်မှာသူ့ရဲ့အသက်ကိုစဉ်းစားလိုက်မယ်ဆိုရင်အသက်80ကျော်နေပြီ။နော်ဒီလိုအသက်အရွယ်ကြီးကတောင်မှဒီလောက်ငြိမ်းချမ်းရေးကိုလိုလားခဲ့တယ်။ဆရာကြီးပြောခဲ့သလိုပေါ့။ तू မသေးခင်ငြိမ်းချမ်းရေးကိုမြင်ချင်တယ်လို့ပြောခဲ့တယ်။မရခဲ့တဲ့အတွက်ကြောင့်မို့လို့ဆရာကြီးမရှိတော့ပဲမဲ့လေဒီပြည်တွင်းငြိမ်းချမ်းရေးရအောင်လို့ဆက်လက်ပြီးအားလုံးစ조사ကြစီခြင်းနဲ့ပေါ့။နောက်တစ်ခုကဆရာကြီးဖြစ်စေခြင်းနဲ့ငြိမ်းချမ်းရေးကိုလည်းရအောင်လို့조사ဖို့ပေါ့နော်။ပြီးရင်ဆရာကြီးရဲ့ဒီအမွေအနှစ်တွေရင်ကျေးမှုရောဆရာကြီးလုပ်ခဲ့တဲ့ပြည်တွင်းငြိမ်းချမ်းရေးရောဆက်လက်ထိန်းသိမ်းရမယ်ဆိုတဲ့ရည်ရွယ်ချက်ဖွဲ့စည်းထားတာပ
ါဆရာကြီးတခင်ကိုတော်မိုင်းရဲ့ငြိမ်းချမ်းရေးမူကိုစုပ်ကိုင်းပြီးမြမပြည်ပြည်သူလူထုရဲ့ အနာကစိတ်ကူးအိမ်မက်ကိုပြစ်ဆုတ်ပန်တဲ့နီးကပ်အောင်ကြိုးစားနေတဲ့ဒေါခင်ညိုလွင်ရဲ့လှုပ်အားများကိုနက်ရှိုင်းစွာဂုံပြုတ်လိုက်ရပါတယ်ရှင်တော်တာရှင်များမျှဝေခံစားနိုင်ကြပါစေကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်ပါ